ရွေးကောက်ပွဲကျင်းပဖို့6ရက်ပဲလိုတော့တဲ့အချိန်မှာအမေရိကန်သမ္မတလောင်းနေဖြစ်ကြတဲ့ဒီမိုကရက်တစ်ပါတီကဟီလာရီကလင်တန်နဲ့ရီပက်ဘလီကန်ပါတီကဒေါ်နယ်ထရမ့်တို့ဟာတူဦးတူဦးအပြန်အလှန်ထိုးနှက်ပြီးတော့ရွေးကောက်ပွဲအနေရရေးအတွက်အရေးပါဆုံးပြည်နယ်တွေမှာအကြိတ်နဲ့မဲဆွယ်စည်းရုံးနေကြပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးမှုနောက်ဆုံးအခြေအနေတွေကိုကိုယ်စော်ဝင်းနိုင်ကစူးစီးတင်ပြထားပါတယ်။နားဆင်ကြပါခင်ဗျ
။အခုနှစ်သမ္မတရွေးကောက်ပွဲအနေရရေးအတွက်အရေးပါဆုံးပြည်နယ်တွေလို့သတ်မှတ်ထားကြတဲ့အာရီဇိုနာနဲ့နေဗားဒါပြည်နယ်တွေမှာဒေါ်နယ်ထရမ့်ကအနေငယ်အသာစီးရနေပြီးဖလော်ရီဒါနဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေမှာတော့ဟီလာရီကလင်တန်ကအနေငယ်အသာစီးရနေတဲ့အကြောင်း CNN သတင်းဌာနကနောက်ဆုံးကြေညာထားတဲ့လူမှုစစ်တမ်းမှာဖော်ပြထားပါတယ်။ဒါကြောင့်လဲသမ္မတလောင်းနှစ်ယောက်စလုံးဟာဒီလေးပြည်နယ်အပါအဝင်တခြားအရေးပါတဲ့ပြည်နယ်အတော်များများမှာအခုရက်ပိုင်းတွေအတွင်းအကျိတ်အနယ်မဲဆွယ်စည်းရုံးနေကြတာဖြစ်ပါတယ်။ဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့မှာဗိုလ်ထုနေကပြုလုပ်တဲ့မဲဆွယ်စည်းရုံးမှုအတွင်းရီပက်ဘလီကန်သမ္မတလောင်းဒေါ်နယ်ထရမ့်ကဒီမိုကရက်ပါတီသမ္မတလောင်းဟီလာရီကလင်တန်ကိုအခုလိုတိုက်ခိုက်ပြောဆိုခဲ့ပါတယ
်။ Real change also means restoring honesty to our government. As you know, the FBI has reopened.
ဒီဘက်နဲ့ပြောင်းလဲမှုဆိုတဲ့နေရာမှာကျွန်တော်တို့အစိုးရအဖွဲ့အတွင်းရိုးသားတဲ့လှုပ်ဆောင်မှုတွေပြန်ပြီးတော့ရှိလာအောင်လုပ်ဖို့လိုပါတယ်။ခင်ဗျားတို့သိတဲ့အတိုင်းပါပဲ။FBI ကကောက်ကျစ်တဲ့ Hillary Clinton ရဲ့ email အရှုပ်တော်ပုံကိစ္စကိုပြန်ပြီးတော့စုံစမ်းစစ်ဆေးဖို့ဆုံးဖြတ်လိုက်ပါတယ်။ Hillary Clinton ဟာသူရင်ဆိုင်နေရတဲ့ဥပဒေရေးရာကိစ္စတွေအတွက်တခြားလူတွေကိုအပြစ်ဖို့ကျင်နေတာပါ။ပြီးခဲ့တဲ့ရက်အနည်းငယ်အတွင်းကသူမရဲ့ပြောဆိုလှုပ်ဆောင်မှုတွေဟာလည်းလုံးဝစိတ်ထိခိုက်နေတဲ့ပုံပေါက်နေပါတယ်။သူမပြောဆိုနေတာတွေလှုပ်ဆောင်နေတာတွေဟာမယုံကြည်နိုင်စရာပါပဲ။ဒါပေမဲ့ဒါတွေအားလုံးကသူမကိုသူမသာအပြစ်တင်ရမှာဖြစ်ပါတယ်။
FBI က Hillary Clinton ရဲ့ email အရှုပ်တော်ပုံကိစ္စနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေပြန်လည်လှုပ်ဆောင်နေကြောင်း FBI ညွန်ကြားရေးမှူး James Comey ကပြီးခဲ့တဲ့တောက်ကြနေ့မှာပြောကြားပြီးတဲ့နောက်လူမှုစစ်တမ်းတွေမှာ Clinton ကိုထောက်ခံမှုတွေကျဆင်းလာနေကြောင်းလူမှုစစ်တမ်းတွေမှာဖော်ပြနေတဲ့တစ်ချိန်တည်းမှာပဲ Donald Trump ပေါ်ထောက်ခံသူအရေးအတွက်ဟာလည်းတစ်ဖက်မှာတိုးလာနေတာဖြစ်ပါတယ်။ဒါကြောင့်လည်းရွေးကောက်ပွဲရဲ့နီလာလေးလေးသမ္မတလောင်းနှုတ်အပေါ်ထောက်ခံသူအရေးအတွက်ဟာကြွားခြားမှုနည်းလာလေးလေးဖြစ်လာနေတာပါ။ထရမ့်အနေနဲ့လည်းဒီရက်ထက်မှပြဿနာဖြစ်စေမယ့်အကြောင်းအရာတွေနဲ့ကင်းဝေးနေတာတော့မဟုတ်ပါဘူး။ Ku Klux Klan KKK လို့ခေါ်တဲ့လူပြုမဟုတ်သူနိုင်ငံခြားသားတွေအားလုံးကိုမုန်တီးရေလှုပ်ဆောင်နေတဲ့အဖွဲ့ကထရမ့်ကိုထောက်ခံကြောင်းသူတို့ရဲ့သတင်းစာမျက်နှာဖုံးမှာအင်္ဂါနေ့ကရေးသားဖော်ပြခဲ့တဲ့အတွက်နိုင်ငံခြားသားလူမျိုးခြားတွေကိုမလိုလားသူစန့်ကျင်သူအဖြစ်အစောပိုင်းကနေကအထင်ခံနေရတဲ့ထရမ့်အနေနဲ့အဲ့ဒီအဖွဲ့ရဲ့ထောက်ခံမှုကိုမလိုလားကြောင်းမုန်တီးမှုအားလုံးကိုစန့်ကျင်ကြောင်းချက်ချင်းတုံ့ပြန်ပြောဆိုခဲ့ရပါတယ်။ဒီတော့တွင်ဒီမိုကရက်ပါတီသမ္မတလောင်းဟီလာရီကလင်တန်ဟာဗိုလ်ထုနေ့ကအာရီဇိုနာပြည်နယ်မှာမဲဆွယ်စည်းရုံးနေပါတယ်။အင်္ဂါနေ့တုန်းကတော့ထရမ့်ကအမျိုးသမီးတွေအပေါ်နှိမ်ချဆက်ဆံတဲ့ကိစ္စတွေအပေါ်ဖလော်ရီဒါပြည်နယ်မှာပြုလုပ်တဲ့မဲဆွယ်စည်းရုံးမှုအတွင်းကလင်တန်ကထိုးနဲ့တိုက်ခိုက်ခဲ့ပါတယ်။
When I think about what we now know about Donald Trump and what he's been doing for 30 years, he sure has spent a lot of time demeaning, degrading,
Donald Trump ရဲ့ပတ်သက်လို့ကျမတို့ခုတီထားတဲ့အချက်တွေပြင်လွန်ခဲ့တဲ့နှစ်30အတွင်းကသူလုပ်ခဲ့တဲ့ဆိုတဲ့အကြောင်းတွေကိုကျမတို့ပြန်စဉ်းစားတဲ့အခါမှာသူ့အနေနဲ့အမျိုးသမီးတွေကိုနှိမ်နေ၊ကဲ့ရက်တယ်၊စော်ကားတယ်၊ကိုထိလျောက်ပြုမူတာတွေအတော်လေးလုပ်ခဲ့တာကိုတွေ့ရပါတယ်
ဒီနေ့ရွေးကောက်ပွဲဟာအမတန်အရေးကြီးတဲ့ရွေးကောက်ပွဲဖြစ်တယ်ဆိုပြီးသမ္မတလောင်းနှစ်ယောက်စလုံးကပြောဆိုစည်းရုံးနေကြတာပါ။ဒါကြောင့်လဲဟီလာရီကလင်တန်အတွက်သမ္မတဘာရက်အိုဘားမားနဲ့ဒုသမ္မတဂျိုးဘိုင်ဒန်တို့ကိုယ်တိုင်ဖုတ်ထူးနေ့ကမဲဆွယ်စည်းရုံးပေးခဲ့ကြပါတယ်။မြောက်ကာရိုလိုင်းနားပြည်နယ်ချပ်ပဲဟီလ်မြို့မှာပြုလုပ်တဲ့မဲဆွယ်စည်းရုံးမှုအတွင်းသမ္မတဖြစ်တဲ့ဖြစ်ထိုက်သူအနိုင်ရအောင်မဲပေးကြဖို့အတွက်သမ္မတအိုဘားမားကတိုက်တွန်းပြောကြားခဲ့ပါတယ
်။ And guess what North Carolina the good news is all of you are uniquely qualified to make sure this guy who's uniquely unqualified does not become president.
ရောက်ကယ်ရိုလိုင်းနားမဲဆန္ဒရှင်စဉ်းစားကြည့်ရပါ။တရင်ကောင်တစ်ခုကတော့ခင်ဗျားတို့အလုံးဟာတကက်ကိုအယူရှင်မရှိတဲ့ကိုယ်စားလောင်းသမရမဖြစ်အောင်ဟန်တားဖို့ထူးခြားတဲ့အယူရှင်ပြည်မိသူတွေဖြစ်ပါရဲ့။ခင်ဗျားတို့မဲပေးကြရပါမယ်။ကောင်းတာတစ်ခုကတော့အဲ့ဒီပုဂ္ဂိုလ်ကိုသမရမဖြစ်အောင်ဟန်တားနိုင်ရင်တည်းမကပါဘူး။တော်ပြီးပနတ်တဲ့တည်ငြိမ်တဲ့အယူရှင်ကိုစီးပီးတာဖြစ်တဲ့အယူရှင်အပြည့်မီဆုံးလို့ဆိုရမယ့်ကွန်ဆယ်လောင်းကိုထောက်ခံမဲပေးကြရမှာမို့ပါ။သူကတော့နောက်အမေရိကန်ပြည်ထောင်စုရဲ့သမ္မတဖြစ်လာမယ့် Hillary Clinton ပဲဖြစ်ပါတယ်
။ ABC သတင်းဌာနနဲ့ The Washington Post သတင်းစာတို့ကနိုဝင်ဘာလ10ရက်နေ့မှာကြောက်ယူခဲ့တဲ့လူမှုစစ်တမ်းတွေအရ Republican သမ္မတလောင်း Donald Trump က Democrat Party သမ္မတလောင်း Hillary Clinton ကို46ရာခိုင်နှုန်း45ရာခိုင်နှုန်းနဲ့မတိမတာအသာစီးရနေတယ်လို့ဖော်ပြထားပါတယ်ခင်ဗျာ